မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထဲကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရအောင်အထောက်အထားတွေထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမယ့်ကပ်ရောဂါကူးစက်မှုတွေကြောင့်အခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါနိုင်ငံသားမှတ်ပုံတင်မရှိပေမယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးခွင့်ရအောင်ထောက်ခံစာထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားတဲ့အတွက်အထောက်အထားရဖို့စ조사နေသူတွေရှိနေပါတယ်ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်ပြန်တိုးလာတာကြောင့်သွားလာလှုပ်ရှားမှုတွေကန့်တက်လိုက်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေစီကထောက်ခံချက်ယူဖို့အခက်အခဲတွေနဲ့ကြုံနေကြရတာပါကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအသွင်မှာဆိုရင်လည်းအိမ်ပြေမထွက်ဖို့အထိအမိတ်ထုတ်ထားတာကြောင့်ထောက်ခံချက်ယူဖို့မလွယ်ဘူးလို့လှိုင်မြွနယ်ကဦးစောမောင်ကပြောပါတယ်
အခုကျွန်တော်တို့ဒီရုံးနေပါရဒီရက်ွက်ရုံးနေပဲကြည့်ရင်ရက်ွက်ရုံးနေဆိုရင်တို့ဒီ COVID-19 တော့ပဲအားခက်နေပါရဒီရုံးမှာဒီစားစားတဲ့နေပါတွေကလုံးဝအဆင်မပြေနိုင်ဘူးဒီချိန်မှာကျွန်တော်တို့အတားကြီးတော့ပြီးတို့ရှီရဆတ်တောင်းမယ်ဆိုရင်အဆင်တော့မပြေနိုင်ဘူးဗျလမ်းတွေကလည်းဒီရက်ွက်မှာဒီလိုပုံစံဖြစ်နေဟိုဘက်ရက်ွက်ကပုံစံတမျိုးဖြစ်တော့လမ်းနဲ့မုံရတာတွေရောဟိုအားလေရောအပြင်မုံရတာတွေရောအဲ့လိုမျိုးပေါ့နော်လိုခမဲတွားလာတာလုံးဝအဆင်မပြေဘူးအလုံးလုံးလည်းအဆင်မပြေ
နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ18တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။အစိုးရထိုက်တန်ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကတော့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတာပါ။ဒါပေမဲ့လည်းရန်ကုန်တိုင်းမြောက်ကလာမြို့နယ်ကမှချင်းနှင်းဦးတို့လိုနိုင်ငံသားမှတ်ပုံတင်မရှိသူတွေအတော်တော်မဲပေးခွင့်ရရေးစိန်ခေါ်မှုတွေရှိနေပါတယ်။
သမတီးရပါလို့ဆိုတော့ညီမအခုမှတ်ပုံနေမရှိရအကြီးကပေါ့နော်တကယ်လို့ဟိုသူများတွေကအဲ့လိုမျိုးဟိုမဲထဲ့တယ်ဆိုလို့ရှိရင်လည်းမဲထဲ့ဖို့အဲ့လိုမျိုးရောက်ပဲလို့ရှိနေဆိုလို့ရှိရင်လည်းဟိုထဲ့ချင်တာပေါ့နော်မန်နေဂျာရင်တော့ဒါပေမဲ့ညီမတို့ကဘူးမှတ်ပုံနေမရှိဘူးလေပြဒီလိုအချိန်မှာဆိုတော့အဆက်ခဲရှိရပေါ့တော့ဘူးလားကွာအစားယောဂါလည်းဖြစ်နေရဆိုတော့ပိုးစိုးရပေါ့နော်အားကြောင့်မလို့အဆက်ခဲလေးဖြစ်နေရပေါ့
ရှမ်းပြည်နယ်လာရှိုမြို့ကစမ်းကျော်စင်ဦးကလည်းနိုင်ငံသားမှတ်ပုံတင်မရှိတဲ့အတွက်ရွေးကောက်ပွဲမှာမဲပေးဖို့အတွက်တမကကက်ယောဂါကာလမှာလည်းအခက်ခဲကြုံနေရတယ်လို့ပြောပါတယ
်ဒီလိုမျိုးအပြောင်းလဲကာလမှာလည်းပို့ရေးခက်ခဲတွေ့ရဥမာသွားဆရာလာဆရာကြုံလာတယ်ပုံမှန်ထက်ကိုပို့ပြီးတော့အချက်လက်တွေပို့ပြီးတောင်းတော့ဥမာမြို့အဝင်ထွက်တော့နည်းနည်းကျတယ်မြို့တွင်းမှာတော့ပုံမှန်နဲ့တွာလာလို့ရပါတယ်ဒီမြို့တွင်းကလူမဟုတ်ရင်တော့မြို့ထဲဝင်ဖို့ဆိုရင်ဥမာတောက်ခင်စားပါလာရမှာပေါ့မြို့လေး
ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့မဲဆင်းမှာပါသူတွေအနေနဲ့နိုင်ငံသားမှတ်ပုံတင်မရှိပေမဲ့ရင်မောင်းလိုင်စင်ကဝန်ထမ်းကစတဲ့အထောက်အထားတွေပြန်နိုင်ရင်မဲပေးခွင့်ပေးမှာဖြစ်ကြောင်းလည်းရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်မဲဆင်းမှာပါပေမဲ့မှတ်ပုံတင်မရှိတဲ့သူခန့်မှန်းခြေ၄သိန်းလောက်ရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့မဲပေးခွင့်မဆုံးရှုံးအောင်စီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်အတွင်းရင်မှူးဦးနှစ်ဆန်ဦးကပြောပါတယ
်ဟိုကျွန်တော်တို့ကမဲပေးဖို့အတွက်ဆောင်ရွက်ထားသူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့ဟိုမဲဆန္ဒရှင်တသက်ကံလက်မှတ်တွေအဲ့လိုမျိုးထုတ်ပြီးမဲ့အစီအစဉ်လေးတော့ရှိပါတယ်ပြီးတော့ညှာထားလာပါတယ်ဟာ
ကျွန်တော်တို့ဟိုဒီမန္တလေးတော့ကျွန်တော်တို့ဒီမဲဆန္ဒရှင်တသက်ကံကပ်မှာတက်ဆိုင်ရရက်ွက်ကြီးရအုပ်စုကော်မရှင်အဖွဲ့ခွဲစီးတစိတ်တုံးပါပါမယ်ခင်ဗျာဆရာမနောက်မဲဆင်းဟိုမဲဆန္ဒရှင်ရဲ့အမည်နဲ့မဲဆင်းအမှတ်ရှင်ပါပါမယ်ပြီးရင်တက်ဆိုင်ရရက်ကြီးကော်ခွဲအတွင်းရင်းမှုတယောက်ဖြစ်ဖြစ်အကောင်ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်လက်မှတ်ထိုးပြီးတော့ထုတ်ပြီးမဲ့စနစ်မျိုးတော့ဟိုညှာထားတာပါတယ်ဒါမဲ့ဟိုအဖွဲ့ကကျွန်တော်တို့ညွှန်ကြားမှတောင်းရင်မဲ့အစီအစဉ်မဟုတ်ပါဆရာမဟုတ်
ဒါပေမဲ့လည်းကပ်ယောဂါကြောင့်သွာလာလှုပ်ရှားမှုတွေကန့်သက်ထားပြီးဝန်ထမ်းအရေတော့ကိုလည်းအလှည့်ကျစနစ်နဲ့ပြောင်းလဲထားတာကြောင့်ရောလုံငန်းတွေမှာကန့်သက်တွေလည်းရှိနေပါတယ်။ပြည်내လှတ်တော်ကိုယ်စားလှယ်နေရအတွက်ရှမ်းပြည်နယ်အရှေ့ပိုင်းလင်ခေမြို့နယ်မဲဆန္ဒနယ်အမှတ်တကနေဝင်ပြိုင်မဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ကိုယ်စားလှယ်လောင်းဦးဆိုင်အောင်မြခန့်ကတော့မဲပေးခွင့်အထောက်အထားရဖို့စံကောမှုရှိနေတယ်လို့ပြောပါတယ
်။အကန့်သက်ရှိသွားတယ်ဗျ။ဟိုစိတ်သွားလိုက်ကိုပါလို့လို့မရဘူးပေါ့နော်ကျွန်တော်ခုနလိုမျိုးပေါ့ဟိုထောက်ခံချက်တွေသွားလောက်တာတွေဘာတွေကစနေနေတော့ဘယ်လိုခေါ်လို့ဆိုတော့အခက်ခဲဖြစ်သွားတယ်ဟုတ်ပေါ့သူလုံနိုင်တဲ့အတိုင်းတားရဲ့ဟိုရာဂိုင်တို့တော်တော်နေနေတော့ရော့ကြသွားတာပေါ့နော်ကျွန်တော်အဲ့လိုပြောတာပ
ါရွေးကောက်ပွဲမှာတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ကျော်ကကိုစလဲလောင်း9000နီးပါးဝင်ရောက်ရှင်ပြိုင်ကြမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကပ်ယောဂါနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးလှုံ့ချော်ရေးနဲ့ကပ်ယောဂါအခြေအနေအရဆိုင်းငံ့ရမယ်မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လာမယ့်အောက်တိုဘာလမှာကြေညာသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မအာကနွန်သတင်းပေးပို့ထားတာဖြစ်ပါတယ်။